မြန်မာနိုင်ငံအချင်းတောင်တီးတီးမှာကြန့်ရှိနေသေးတဲ့နိုင်ငံရေးကျင်းသားတွေက68ယောက်ကိုအင်္ဂါနေ့မှာပြန်လွှတ်ပေးခဲ့ပါတယ်။လွှတ်ပေးလိုက်သူတွေထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆက်ပတ်သက်တယ်လို့ဆွဆွဲပြီးအချင်းချခံထားသူအများစုပါလာတာကြောင့်ဒါဟာယုံကြည်မှုတည်ဆောက်ရေးအတွက်ပိုကောင်းလာတယ်လို့ပြည်ထောင်စုဝန်ကြီးဦးအောင်မင်းက VOA ကိုပြောပါတယ်။အပြည့်စုံကိုတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်။
ခုပြန်လွှတ်ပေးလိုက်တဲ့နိုင်ငံရေးကျင်းသားတွေကိုသမရရဲ့လူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်။ကြိုတင်မကြင်ညာထားပဲအခုလိုလွှတ်ပေးလိုက်တာဖြစ်ပြီးတော့ကာယကံရှင်တွေကိုယ်တိုင်တော့မှနေ့လယ်ပိုင်းမှသိခဲ့ကြတာပါ။လွတ်မြောက်လာသူတွေထဲမှာပြီးခဲ့တဲ့ကြာသပတေးနေ့ကမှထောင်ဒဏ်နှစ်နှစ်ချမှတ်ခံခဲ့ရတဲ့ဥပရံရှောင်းလည်းပါပါတယ်။ဥပရံရှောင်းကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ဝင်ဖြစ်ဆွဆွဲဖမ်းဆီးထားပြီးတော့ထောင်ဒဏ်ချမှတ်ခဲ့တာပါ။သူ့ကိုမြကြီးနားထောင်မှာသွားကြိုဆိုပြီးဂျမိုင်းကောင်းဒုက္ခသည်စခန်းထဲကမိသားစုစီပြန်ပို့ပေးခဲ့တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းက VOA ကိုအခုလိုပြောပါတယ်
။ဒီနေ့တော့ဟိုတမကြီးကနေလူငင်းချက်လာဝင်ပြတာအားလုံးပေါင်း69ခုနဲ့ဆက်အောင်ရှိတယ်ဗျ။အဲ့ဒီမှာတော်တော်များများဟာတိုင်းရင်းသားနေနေရဖြစ်တယ်ဗျ။တိုင်းရင်းသားတွေအများကြီးပါသွားတယ်လည်းသိရပါတယ်ဗျာ။ကျွန်တော်ကတော့တိုင်းရင်းသားတွေတက်ကကြည့်ပြီးတော့ဝင်လာတာပေါ့ဗျာ
။ပြန်လွတ်လာသူအများစုဟာတရားမဝင်အတင်းအဖွဲနဲ့ဆက်သွယ်မှုအဖွဲ့ဝင်ဖြစ်မှုဆိုတဲ့71 72ပုံမှန်တွေနဲ့ထောင်ဒဏ်ချမှတ်ခံထားရသူတွေဖြစ်ပြီး KIA, RCSS, SSA တပ်ဖွဲ့ဝင်တွေပါဝင်ပါတယ်။လူမျိုးစုနဲ့ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရစဲရင်းနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေဖော်ဆောင်နေချိန်မှာအခုလိုပြန်လွှတ်ပေးလိုက်တဲ့အတွက်လုပ်ငန်းစဉ်ပေါ်အထောက်အကူဖြစ်စေပါတယ်လို့ဝန်ကြီးဦးအောင်မင်းကပြောပါတယ်
။ငင်းချမ်းရေးမှာတကယ်ရည်ကြည့်တာကတော့ကျွန်တော် confidence building ပေါ့ဗျာ။ကျွန်တော် trust တည်ဆောက်နေတဲ့ကိစ္စမှာဟိုကျွန်တော်ကဂတိတည်ဖို့လိုတာပေါ့ဗျာ။အခုလောက်ကြာလဲပါပဲကျွန်တော်ပေးတဲ့ဂတိတိုင်းနဲ့ဆောင်ရွက်တာဖြစ်တဲ့အတွက် confidence building မှာတော့ပို့ပြီးတော့ကောင်းလာပါတယ်။ဒါဖြစ်ဟိုကျွန်တော်လုပ်တဲ့ကျက်ချက်တွေအားလုံးကအရေးကြီးတော့ကွန်ဖီဂျာဆိုတဲ့ကားပြောပါရဲဒါဒီပေါ်မှာပဲခြေခံတယ်ပေါ့ဗျာဒါတွေတော့ကျွန်တော်တို့အများကြီးထောက်ကူဖြစ်တယ်လို့ပဲဒီလိုပဲဟိုပြောလို့ရပါတယ
်ဥပဒေဆောင်ပြန်လည်လွတ်မြောက်ရေးအတွက်ကချင်နဲ့တခြားရပ်ဖက်လူမှုဖွဲ့စည်းတွေကအစဉ်တစိုက်တောင်းဆိုခဲ့ကြပြီးပြီးခဲ့တဲ့မေလကမြကြီးနားမြို့မှာ KIA နဲ့ဆွေးနွေးပွဲပြီးတဲ့နောက်ဒုက္ခသည်စခန်းစီတွားရောက်ခဲ့တဲ့ဝန်ကြီးဦးအောင်မင်းကပြန်လွတ်လာအောင်လုပ်ပေးမယ်လို့အာမခံပြောကြားခဲ့တာပါကြရီအတိုင်းတီအောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ဝန်တာကြောင့်လဲဝန်ကြီးဦးအောင်မင်းကပြောပါတယ်။လွမြောက်ပြီးတဲ့နောက်မိသားစုနဲ့အတူပြန်လည်တွေ့ဆုံခွင့်ရတဲ့ဥပဒေဆောင်ကိုယ်တိုင်ကတော့သူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီနေ့လဲဒီဒုက္ခတေစခန်းမှာအဆုံးလို့ကျွန်တော်တိုင်းတန်းနဲ့ပြန်ဆုံလို့ကျွန်တော်လဲ61ဝန်တာပါတယ်။
ဥပရံဆောင်ဟာ KIA တပ်ဖွဲ့ဝင်မဟုတ်ပါဘဲတပ်ဖွဲ့ဝင်အဖြစ်ဆွဆွဲခံရပြီးအကျဉ်ချခံခဲ့ရတာကြောင့်ပြန်လွတ်လာတာကိုအထူးဝမ်းသာပေမဲ့တရားစီရင်မှုနဲ့ပတ်သက်လို့တော့စိတ်ထိခိုက်ရပါတယ်လို့စမိုင်းကောင်းဒုက္ခသည်စခန်းတာဝန်ခံဦးအောင်မြတ်ကပြောပါတယ်
။ဒီတနည်းနဲ့မှတလနဲ့မှ9ရက်ပေါ့နော်။ဒီမိသားစုနဲ့ခွဲခွာနေရတယ်။အဲ့ဒါဒီပြန်ရောက်လာတာလူမိသားစုတွေအားလုံးပျော်ပျော်ရွှင်ရွှင်နေနေရတာကိုမြင်တော့အရင်ပျော်ပေးပါတယ်။ဒါပေမဲ့တစ်စိတ်မကောင်းတာတစ်ခုကတော့ဥပရံဆောင်က KIA မဟုတ်ဘဲနဲ့ဟုတ်တယ်ဆိုပြီးမှဒါအပြစ်ဒဏ်ချမှတ်လိုက်တဲ့တရားစီရင်မှုပေါ်မှာတော်တော်ကိုစိတ်ထိခိုက်တယ်ပေါ့အဲ့ဒါစိတ်မကောင်းဘူ
းအခုပြန်လွှတ်ပေးလိုက်တဲ့အရေးအတွက်စုစုပေါင်းက83ယောက်ဖြစ်ပေမဲ့9ယောက်ဟာနိုင်ငံရေးအကျဉ်းသားမဟုတ်ဘူးလို့သူတို့အနေနဲ့သတ်မှတ်ထားတာကြောင့်68ယောက်ပြန်လွှတ်တယ်လို့လက်ကျန်နိုင်ငံရေးအကျဉ်းသားစစ်ဆေးရေးကော်မတီဝင်နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးရဲအောင်ကပြောပါတယ်ဒီ68ယောက်စလုံးကတော့သူတို့ကော်မတီကတင်ပြထားတဲ့စီရင်ထဲမှာပါဝင်သူတွေဖြစ်တယ်လို့လည်းပြောပါတယ်။သူတို့အဖွဲ့ရဲ့စီရင်အရကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားအစီအတွက်နဲ့သမရဦးသိန်းစိန်ပြောထားသလိုဒီနှစ်မကုန်ခင်အားလုံးပြန်လွတ်လာနိုင်ဖို့ဆက်လုပ်သွားမယ့်အခြေအနေတွေကိုတော့ဦးရဲအောင်ကရှင်းပြပါတယ်
။ကျွန်တော်ရုံးနေတဲ့ကျွန်တော်တိုင်းတာပြောရရင်တော့ကျွန်တော်တို့နိုင်ငံရေးကျဉ်းသားအောင်ဖွဲ့ရဲ့ AATP ရဲ့စုစည်းပြီးတော့ပေါ့နော်။ကျွန်တော်တင်ပြထားတဲ့နိုင်ငံရေးကျဉ်းသားက160ကျော်ရှိတဲ့အတွက်100ကျော်လောက်ကျန်ပါသေးတယ်ခင်ဗျာ။ကျန်တဲ့လူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်စီစီရေးကော်မတီထဲမှာလည်းဒီဟာနိုင်ငံရေးကျင်းသားနဲ့ဟုတ်မဟုတ်ဆိုတဲ့ကြေညာပေါ့။အဲလဲဆိုတော့ကျွန်တော်တို့တချို့လူတွေကြတော့ဒီအစိုးရကပုံမှန်မျိုးစုံတက်ထားတာရှိတယ်။ကျွန်တော်အမှုတွဲတွေကိုသိကြလေ့လာပြီးမှကော်မတီမှာကျွန်တော်တို့အသေးစိတ်ဆွေးနွေးရပါအောင်မယ်ခင်ဗျာ။တရားကြောကျန်နေဆိုတာကကျွန်တော်တို့နိုင်ငံအဖွဲ့ရဲ့စည်းရင်းအရာတရားကြောကျန်တာကိုပြောတာပါခင်ဗျာ
။သမရဦးသိန်းစိန်ကသူ့ရဲ့ပြည်ထိုင်နဲ့ပြည်သင့်နိုင်ငံခီးစဉ်တွင်ဒီနေ့မကုန်ခင်နိုင်ငံရေးကျင်းသားတွေအားလုံးပြန်လွှတ်ပေးမယ်လို့ဂရီဘေးပြောဆိုခဲ့တာပါ။ဒါဟာမျောလင့်နိုင်တဲ့ကိစ္စတစ်ခုဖြစ်ပြီးစစ်စီရေးကော်မတီကစစ်စစ်ပြီးတဲ့နောက်အလွန်ဆုံးနှစ်ကုန်မှာအလုံးပြန်လွတ်လာမှာပါလို့ဝန်ကြီးဦးအောင်မင်းကလည်းပြောပါတယ်။ငင်းချမ်းကြီးဖြစ်စဉ်တွေတောက်လျှောက်တိုးတက်နေပြီးတိုင်းရင်းသားတွေအလုံးကလည်းရုံရုံကြည်ကြည်နဲ့ဆောင်ရွက်နေတာတွေ့ရပါတယ်လို့ပြည်တော်စုဝန်ကြီးဦးအောင်မင်းကပြောပါတယ်ခင်ဗျာ။